ကချင်ပြည်နယ်ဖားကန့်ဒေသဝေခါကျောက်စိမ့်လုတ်ကွက်ပြိုကျမှုနဲ့လူ200နီးပါးသေဆုံးမှုဟာမြေယာစီမံခန့်ခွဲမှုနဲ့ပတ်သက်တဲ့ဥပဒေကင်တွဲမှုအားနည်းနေတာကြောင့်လို့တဘာဝပတ်ဝန်းကျင်ပညာရှင်တွေကထောက်ပြကြပါတယ်။ကျွန်မမိခတင်ပြပေးမှာပါ။ကချင်ပြည်နယ်ဖားကန့်ဒေသဝေခါကျောက်စိမ့်လုတ်ကွက်တွေအတွင်ဇူလိုင်2ရက်မနက်ပိုင်းကမြေစာပုံပြိုကျမှုကြောင့်သေဆုံးသူဟာအယောက်200နီးပါးရှိခဲ့ပါတယ်။အခုချိန်ထိလည်းကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေရသေးပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့အခုလိုမြေပြိုမှုကြောင့်သိဆုံးရတာနဲ့ပတ်သက်လို့ဒီကနေ့လူမှုကွန်ရက်ကနေပြုလုပ်တဲ့လူမှုပိတ်ဆုံပွဲမှာဒီဖြစ်စဉ်နဲ့ပတ်သက်ပြီးအစိုးရအနေနဲ့ဝန်ထမ်းရတယ်လို့အလုတ်ကန်ရရှိဖို့အခက်အခဲတွေအတွက်အစိုးရဘက်ကသိချာကြိုက်တွေဖြစ်ရှင်းသွားမယ်လို့ဆိုခဲ့ပါတယ်
ဥဆုံးရတော့ဒါကျွန်တော်တို့နိုင်ငံအတွက်လည်းဝင်းနေတဲ့ကိစ္စဖြစ်တယ်။ဒါတော့အခြေခံပြည်သူတွေရဲ့စားဝတ်နေရေးခက်ခဲမှုနဲ့ပတ်သက်နေတဲ့ကိစ္စတစ်ခုဖြစ်တယ်။ပြည်သူများပေါ့နော်တရားဝင်အလုတ်ကန်ရရှိရေးကိုသိပြီးတော့အလေးထားတာပါ။
ဒီဖားကန့်ဒေတာဟာဥရေစိုးမှုမှုကင်းမဲ့နေတာကြောင့်အဲ့ဒီဒေတာတွင်မှနေသူတွေဟာများပြားလာတဲ့လက်နက်ကင်တွေရဲ့ခြေလှယ်မှုကိုခံစားနေရသလိုနှစ်စဉ်ဒေါ်လာတန်းထောင်ချီရရှိနေတဲ့တရားမဝင်ကြောက်စိမ့်တူးဖော်မှုတွေရှိနေတာသိပေမဲ့လည်းမျက်ကွယ်ပြူနေကြရပါတယ်။ဒီလိုအခြေအနေမှာတိကျတဲ့ဥရေနဲ့အာဏာသိမ်းယောက်မှုအားနေတာတာဝန်မဲ့ကြောက်စိမ့်တူးဖော်မှုတွေကိုဖော်ထုတ်အေးအေးယူဖို့အစိုးရဘက်ကပြက်ကွက်တာတွေကြောင့်မဖြစ်တဲ့ဘေးစိုးတွေဆက်တိုက်ဖြစ်နေရတာပါအခုတခါမြေပြိုမှုကအကြီးမားဆုံးထိခိုက်သေဆုံးမှုတစ်ခုဖြစ်တယ်လို့ကမ္ဘာနိုင်ငံအသီးသီးကပါဒီဖြစ်ရက်အတွက်ဝန်ထမ်းကြောင့်တဝင်လွှာတွေပေးပို့ရတဲ့အထိတုံ့လှုပ်စေခဲ့ရပါတယ်တဘာဝပဝင်ချင်းထိန်းသိမ်းဆောင်ရှောက်ရေးပညာရှင်တဦးဖြစ်တဲ့ဦးဝင်းမျိုးသူကတော့အခုလိုကြောက်စိမ့်တူးလုတ်ကွက်တွေမှာမြေပြိုကျတာဟာတာဝန်မဲ့တူးဖော်ရေးလုပ်ငန်းတွေကိုအရေးယူဖို့အစိုးရရဲ့ပြက်ကွက်မှုကိုတတိပေးလိုက်တာဖြစ်ပြီးဒါကိုတတိလက်လွတ်မနေဘဲတိချာကြိုက်တွေဖို့အစိုးရကိုတိုက်တွန်းသွားခဲ့ပါတယ
်။ကြောက်စိမ့်ဟိုနည်းမျိုးအတွက်ကို environmental strategic framework ဆိုပြီးသူတို့ဆွဲတာပဲ။အဲ့မှာနှောင့်နှေးကြံ့ကြံ့နေရအများကြီးပဲ။အဲ့မှာရှိနေတဲ့ကုမ္ပဏီတွေကိုလည်းတက်ဆိုင်ဝန်ကြီးဌာနကဒါပူးပေါင်းပါဝင်လာနိုင်အောင်လုပ်နိုင်ကြောင်းလည်းမရှိဘူးပေါ့နော်။ပိုင်ယာနဲ့တက်ဘလော်နဲ့နောက်တစ်ခုကလက်နက်ကိုင်ဖွဲ့တွေနဲ့အကုန်ပတ်သက်ဆက်နွယ်နေတဲ့ခါကျတော့ဒါရှုပ်ထွေးပြီးတော့ဟလားဒါဆိုင်ဝိထဏကလည်းအဆောင်ပြောလို့ပေါ့မကင်တိုင်းနေတဲ့ခါကျတော့အောက်ချိန်မှာဖြစ်ခဲ့တဲ့အကြမ်းလို့ရှိနေတဲ့ plan တွေနဲ့ကောင်တယ်မပေါ်နိုင်။ဒါကြောင့်ကောင်တယ်ပေါ်လို့ကောင်လုံးရပ်ပြရမှာလေ။တက်တူတူရဲ့ဇုံကတောင်းရင်းတူရဲ့ဇုံကတက်တက်လူတွေနေတိုင်းနဲ့တက်တက်ဒါမျိုးတည်ဆောင်တာတက်တက်အဲ့လိုမျိုးပြန်လို့အောင်မှာဖြစ်တဲ့ခါကျတော့တကယ်ကိုခွန်တိုက်အားတိုင်းနဲ့ကိုနိုင်ငံတော်အဆင့်ကကြီးကြပ်ပြီးတော့ဖြတ်နိုင်တဲ့အဆင့်လောက်အောင်နေပြီးတော့မှသွားပြီးအဲ့လိုမျိုးစီမံခန့်ခွဲမှသာလေလိုက်ပူပေါင်းဆောင်ရွက်ကြမှာအဝကြီးဌာနတခုတည်းကနေလုပ်နိုင်တဲ့နေသားမဟုတ်ဘူ
းအဂရီလိုက်စားမှုတွေကိုတိုက်ဖြတ်မယ်လို့ကြွေးကြော်ထားတဲ့ NLD အစိုးရတက်လာတာ၅နှစ်ကြာပြီဖြစ်ပေမဲ့အဂရီလိုက်စားမှုအများဆုံးကဏ္ဍတစ်ခုဖြစ်တဲ့တယံဇာတာတူဖော်ရေးကဏ္ဍကိုအခုချိန်ထိတေချာမကင်တွဲသေးတာနဲ့ပတ်သက်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်အချို့ကထောက်ပြနေကြပါတယ်ပေါ်ပြထားပါတယ်လွတ်တော်က2019ခုနှစ်မှာအတည်ပြုလိုက်တဲ့ကြောက်မြတ်တူဖော်ရေးဥပဒေနဲ့နှစ်တော်ကြာတဲ့ကထုတ်ပြန်ဖို့စ조사နေတဲ့ကြောက်မြတ်ဆိုင်ရာမူဝါဒတွေအတိုင်းအခုချိန်ထိမဖော်ဆောင်နိုင်သေးတဲ့အပေါ်မှာလည်းတဘာဝပဝင်းကျင်ထိန်းသိမ်းရေးပညာရှင်တွေဘက်ကထောက်ပြနေကြပါတယ်နှစ်စဉ်ဒေါ်လာတန်းထောင်ချီရနေတဲ့ကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေကိုစစ်တပ်နဲ့ဆက်နွယ်နေတဲ့သူတွေလက်နက်ကင်ဖွဲ့တွေကလုတ်ကင်နေကြတာဖြစ်လို့ဌာနဆိုင်ရာတခုတွေကကင်တွေနိုင်ဖို့ခက်ခဲတယ်လို့ထောက်ပြလာသူကတော့ဖားကန်စိတ်မူကြေးရွာကဒေသခံဦးရွှေသိမ်းပ
ါလက်နက်ကင်တွေကျူးဆိုးထားတဲ့နေနေဖြစ်နေတာရဲ့အဲ့လိုနေနေတရားဥပဒေစိုးမိုးမှုဟိုဒီစင်းနေတဲ့သဘောမျိုးဖြစ်တဲ့နေနေမျိုးဖြစ်တဲ့အပေါ်မှာနေဦးသမလောဘသမားတွေကနေပြီးတော့မှငွေနဲ့အရာရာဖြင်းပြီးတော့မှအာဒီလုတ်ချင်ရကိုလုတ်ခွင့်ရတဲ့အနေအထားမျိုးလည်းဒီမှာတွေ့ရှိရတယ်ဒီမှာလက်နက်ကင်တွေကျူးဆိုးတာနေနဲ့ဖြစ်တဲ့အတွက်ကြောင့်သူတို့ကိုကြော်လွှားဖို့ဆိုတာဒီနေ့မှာတော်တော်လေးဆက်ကဲရှိတယ်လို့ပြောချင
်ဒီတစ်ခေါက်တိတ်ဆုံးမှုက2015ခုနှစ်ကလူ100ကျော်တိတ်ဆုံးတဲ့မြေပြိုမှုရဲ့နောက်ပိုင်းမှာတိတ်ဆုံးသူအများဆုံးကြုံရတဲ့မြေပြိုမှုတစ်ခုလည်းဖြစ်ပါတယ်ဖားကန်ကြောက်စိမ့်တွင်ဒေတာမှာအခုလိုလူအသေးပြောက်တွေမကြခဏဖြစ်ပေါ်ရတာဟာကြောက်စိမ့်ကုမ္ပဏီတွေကဆယ်ရန်တရားတွေအသုံးပြုပြီးအလွန်အကျွံတူးဖော်တာနဲ့မြေစာတွေကိုစနစ်တကျစွန့်ပစ်တာမရှိတာကြောင့်လို့တဘာဝပဝင်းကျင်ထိန်းသိမ်းရေးပညာရှင်အဖွဲ့ကထောက်ပြဝေဖန်နေပါတယ်။လက်ရှိဖြစ်ပျက်နေတဲ့အခြေအနေကိုထိန်းသိမ်းဖို့ဆိုရင်တိကျတဲ့ဥပဒေပြဋ္ဌာန်းပြီးထိထိရောက်ရောက်ကင်တွယ်ဖြေရှင်းဖို့လိုအပ်နေကြောင်းပြောပါရရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါရှင်။